မေလ23ရက်နေ့ကတည်းကဝက်လက်မြို့နယ်ထဲမှာကျေးရွာတွေကိုစစ်ကောင်စီတပ်တွေကတရွာဝင်တရွာထွက်နယ်မြေရှင်းလင်းရေးလုပ်တဲ့အတွက်ကျေးရွာပေါင်း30ကျော်လောက်ကရွာသားတောင်းနဲ့ချီပြီးတော့အိုးအိမ်စွန့်ခွာပြီးဘေးလွရာကိုထွက်ပြေးခဲ့ကြရပါတယ်။ကျေးရွာသားတို့လည်းဖမ်းဆီးခံရပြီးတော့နှိပ်စက်တပ်ဖြတ်မှုတွေရှိနေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုတော့မမသစင်အောင်ကပြောပြမှာပါရှင်။
စစ်ကောင်စီတပ်တွေဟာမေလ23ရက်နေ့ကဝက်လက်မြို့နယ်အရှိချမ်းကကျေးရွာတွေကိုစတင်ဝင်ရောက်ပြီးနေမီရှင်းလင်းရေးလုပ်တာကြောင့်ကျေးရွာသားတွေဘေးလွရာကိုထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီရဲ့နေမီရှင်းလင်းရေးတပ်တွေအတွင်းမှာကျေးရွာသားတချို့ဖမ်းဆီးတပ်ဖြတ်ခံရတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေနဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့ဝက်လက်မြို့နယ်ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ဝင်ကိုနဂါးလေးက VV ကိုပြောပါတယ
်။ဆိုင်လေးဆောင်နေနှစ်မှာဆိုရင်ဒီလိုဒီတော့ဒီအနုဒမီတောင်းင်းနဲ့အနုဒမီဥပါတယ်အထက်မှာ26 29ရက်နေ့ကမဲခုံးကဖိုင်ဘာဖြစ်တယ်ဒါပဲဖြစ်ပြီးတော့27ရက်နေ့ကတော့တယ်ရောမှာရောက်တယ်တယ်ရောတာပေါ့နော
်ဟုတ်
တယ်တယ်ရောမှာရောက်ပြီးတယ်ရောမှာတဲ့ဖြစ်တော့တယ်တယ်ရောမှာကျွန်တော်မျက်မြင်ပြအောင်နေတယ်ဒါမဲ့လက်လက်ချင်းထူတာကတော့2ရက်တော့တည်ရဆိုတော့ကျွန်တော်စုစုပေါင်း4ရက်လောက်တည်ရတယ်တယ်ရောမှာ4ရက်နေကျွန်တော်မဲခုံးမှာ20လောက်နေတယ်24
စစ်ကောင်စီရဲ့နေမည်ရှင်းလင်းစစ်ကြောင်းဟာရွှေဘုံမြို့နယ်ကကြေးရွာတွေကိုရှင်းလင်းလာတဲ့စစ်ကြောင်းဖြစ်ပြီးမေလ23ရက်နေ့မှာဝက်လက်မြို့နယ်အရှိချမ်းကိုစပီးဝင်ရောက်လာတာလို့ဆိုပါတယ်။ဒီကနေ့31ရက်နေ့မှာတော့ဝက်လက်မြို့နယ်အနောက်ချမ်းကဥယျာဉ်သာကြေးရွာကိုရောက်နေတယ်လို့ဒေသခံတွေကပြောပါတယ်။နေမည်ရှင်းလင်းအတွင်းမှာကြေးရွာသားတွေကိုဖမ်းဆီးပြီးစစ်လက်နက်တွေကိုတည်ခိုင်းတာအမျိုးသမီးတွေကိုတာမယာပြုကျင့်လိန်စော်ကားမှုတွေရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်။ဒီဆွဆွဲချက်တွေကိုတော့ VUE ကတိကျအတိမပြုတ်နိုင်ပါဘူး။ဝက်လက်မြို့နယ်အတွင်းစစ်စီရင်တဲ့ပတ်သက်ပြီးမြန်မာစစ်ကောင်စီပြန်ကြားရေးကလည်းထုတ်ပြန်ပြောဆိုတာမရှိပါဘူး။မေလ23ရက်စစ်ကောင်စီစစ်ကြောင်းတွေဝက်လက်မြို့နယ်ထဲဝင်လာလို့ရွာသားတွေစစ်ဆောင်ရတဲ့အချိန်မှာမိုးတဲနေတဲ့ရက်တွေဖြစ်တာကြောင့်နေရင်းနဲ့စားရည်အခက်အခဲတွေရှိတယ်လို့ကျန်းမာရေးလည်းထိခိုက်ရသူတွေရှိတယ်လို့ဒေသခံတဦးကအခုလိုပြောပါရယ်။
အဲ့ဒီဘာမှမပေါ်မလာဘူးခါးစရာဥက္ကဋ္ဌကစားဖောက်အောင်မလာကြဘူးရခါးစီမုန်းလာကြည့်မှာဒီအပင်လေးတွေလို့တောင်းအပင်လေးတွေတဲလေးပေါ့နော်ဖောက်ခါတဲလေးကလာဘူးအိုးကျင်းကြည့်ရအမနေကြီးကနေကြီးပေါ်မှာပဲအိတ်ချရတဲ့ညောင်းကြီးနည်းနည်းကကျွန်တော်ဒီစိုးတောင်းလာတယ်ကျွန်တော်တို့အဲ့လိုမျိုးတော့ကျွန်တော်မျိုးရောရတယ်ဗျဟုတ်ကဲ့ကမိုးရတဲ့တော့ကျွန်တော်တို့မှဒီဘက်ကတကယ်ကျမ်းမာကြီးအများကြီးကြိုက်တယ်ကျမ်းမာကြီးတော်တော်လေးစိုးရတယ်ဗျကျမရရမူရတော့ကျွန်တော်တို့နာစီဆောင်စုဖြစ်တယ်အဲဌာနခြင်းပေါ့နော်ဌာနခြင်းကတော့နေဒီကနာစီဆောင်စုကတော်တော်များရှိကြရပြအဲဒီဒီဆောင်တော့ကြတော့မိုးတမိုးနမိုးတော့မြည်ရမကြောက်ဒီအောင်လောကပြော့ခွေသွားကြတာပဲကျွန်တော်တို့ဟိုတော်တော်လေးလည်းဒီအလောရပါတယ်စိတ်လည်းမကောင်းဘူးဗျ
စစ်ကောင်စီတပ်တွေကစကိုင်းတိုင်းတွင်ကမြို့နယ်တော်တော်များများကိုနေမည်ရှင်းလင်းရေးတွေလုပ်နေတာကြောင့်ကျေးရွာတချို့ရွာလုံးကျွတ်ထွက်ပြေးနေရတယ်လို့စစ်ဆောင်တွေလည်းတောင်းနှင့်ချီပြီးတော့ရှိပါတယ်။လက်ရှိမိုးရာသီကာလအတွက်နေထိုင်ရေးနဲ့စားတောက်ရေးအတွက်ရိခါနဲ့ဆေးဝါးတွေလိုနေတယ်လို့ဒေသခံတွေကပြောပါတယ်။ထွက်ပြေးနေရတဲ့ဒုက္ခသည်တွေဟာတောတောင်တွေထဲမှာယာယီနေသူတွေရှိတယ်လို့နီးစပ်ရာဆွေမျိုးသားချင်းရွာတွေရဲ့အိမ်တွေနဲ့ဘုံကြီးကျောင်းတွေမှာခိုးလုံနေရသူတွေလည်းရှိပါတယ်။သူတို့ကိုဒေသခံအချင်းချင်းပြန်ပြီးတော့ကူညီပေးတယ်ဆိုပေမဲ့အချင်းကြားလာတာနဲ့အမျှအကူအညီရဖို့ပိုပြီးခက်ခဲလာတယ်လို့စစ်ဆောင်ကူညီသူတွေကပြောပါတယ်ဒေသအပြင်ဘက်ကအကူအညီပေးဖို့လဲတွာလာရေးအခက်ခဲတွေကရှိနေပါတယ်အာဆီယံကတော့မြန်မာပြည်သူလူသားချင်းစာနာကူညီမှုအကူအညီတွေပေးဖို့ညှိနှိုင်းဆောင်ရွက်နေတာမှစကိုင်းတိုင်းကိုလည်းဦးစားပေးအဆင့်သတ်မှတ်ထားပါတယ်ရှင်